တော်ရရှိမြတ်မြာမြန်မာနိုင်ငံအင်တာနက်ဆာမျက်နှာတွေလူမှုကွန်ရက်တွေပေါ်မှာသတင်းမာတွေကောလာလာတွေဖြန့်ချီပြီးတိုက်ပြည်မှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်ဆိုပြီးအစိုးရကသတိပေးထားပါတယ် Facebook လို့အင်တာနက်လူမှုကွန်ရက်တွေကနေတဆင့်သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတဲ့အမျှသတင်းအမှန်နဲ့သတင်းအမှားဘယ်လိုခွဲခြားနိုင်မလဲလူလူချားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမတစ်ပိုင်းအနေနဲ့ကတော့ဒီသတင်းမာတွေကောလာလာပြီး NDN နဲ့ပတ်သက်လို့အရင်ဆွေးနွေးကြပါတယ်အရင်ဆုံးတော့ကျွန်တော်သတင်းစာဆရာဦးမြင့်ကျော်ကိုဟုတ်ရဲ့သဘောထားကိုကြားချင်ပါတယ်အစိုးရရဲ့ထုတ်ပြန်ချက်မှာတော့အထူးသဖြင့်တော့ဒီမကြသေးတဲ့နှုန်းကဒီအစိုးရခေါင်းဆောင်ပိုင်းနဲ့ပတ်သက်ပြီးထွက်လာတဲ့အင်တာနက်ပေါ်ကသတင်းတွေကိုသူကရင်းညွှန်းပြီးပြောဆိုထားတာတွေ့ရပါတယ်ဆိုတော့ဒီနောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေပါတယ်လို့လည်းဆွဆွဲထားပါတယ်ဆိုတော့ဒီလိုအစိုးရကိုဖြတ်လို့ဖြစ်စီလို့ဖို့ရည်ရွယ်ပြီးတော့မှန်မှန်သတင်းပြန့်နေတဲ့အင်အားစုတွေကတကယ်ပဲခံရမှာရှိနေတာဦးမြင့်ကျော
်ဟုတ်ကျွန်တော်မြင်မှာတော့ဟိုသတင်းထုတ်ပြန်ရေးဆိုတဲ့ဟာကိုသတင်းမီဒီယာကအစိုးရဖက်နဲ့ပတ်သက်တဲ့ဟာတွေဖြတ်ပြန်ဟိုအတီးပြနိုင်တဲ့မေးမြန်းတဲ့လည်းဟာသမစ်ကိုတကယ်ကိုထိရောက်အောင်လုပ်နိုင်ရင်အဲ့ဒါကြီးကဒီလောက်ကြီးဆိုရင်ကြတောက်ပြမလို့လို့ကျွန်တော်မြင်တယ်ဟိုဆိုရှယ်မီဒီယာပေါ်မှာတော့အမျိုးမျိုးရေးကြသားကြတာမျိုးတွေရှိနိုင်တယ်ဟိုအဲ့ဒီဟာတွေရဲ့ယုံကြည်မှုဆိုတဲ့ဟာကိုလည်းလူမှုကိုလည်းတစ်ခါမှပညာပေးဖို့လည်းလိုတာပေါ့နော်နောက်တစ်ခုကတော့ဟိုတစ်ခါလေးမှဆိုရင်ကမျောလင့်တာကဟိုနိုင်ငံပိုင်းမီဒီယာကပြောရင်ဟိုလူမှုကသိပြင်နိုင်ငံပိုင်းမီဒီယာကဖတ်ဆိုတဲ့ဟာမျိုးကိုလည်းဟိုညွှန်းနေတာလည်းပါတယ်ဒါပေမဲ့နိုင်ငံပိုင်မီဒီယာဆိုတာနှစ်ပေါင်းဟို70နှစ်50လောက်မယုံကြည်စရာတွေဖြစ်လာတော့အခုချိန်ကြီးလူလူကဟိုနိုင်ငံပိုင်မီဒီယာအပေါ်မှာတရားရုံးနှုံးယုံကြည်မှုမရှိဘူးအဲ့လိုဆိုတော့လွတ်လပ်တဲ့မီဒီယာတွေကိုလည်းအစိုးရကအားပေးအားမြောက်ပြုဖို့လည်းလိုတယ်အားပေးအားမြောက်ဆိုတာလွတ်လပ်တဲ့မီဒီယာတွေကချက်ချင်းနေနိုင်နေရင်ဖြည့်ပေးဖို့လူလူကိုဟိုအချက်နဲ့ပြုဖို့သိပေးဖို့ဆိုတော့အဲ့ဒီဟာကိုလည်းပို့ပြီးတော့သုံးနေကြတာပေါ့နော်အခုလိုမျိုးဟိုလူကောင်းတဲ့ရှားပွေပေါ်ထုတ်ဖန်းစီဖြစ်ပြီးဆိုတဲ့ဟာမျိုးကိုဟိုဈောင်းမပေးပဲနဲ့အဲ့ဒါလေဟိုလူလူကိုသူသူမှုတွေလောက်ရင်တော့အဲ့ဒါမျိုးပေးတာမျိုးကျွန်တော်တို့ကဟိုဒီလောက်ဟိုမကန့်ွက်တည်မယ်လို့အခုလိုမျိုးတခြားသူသူမှုလိုမျိုးမဟုတ်တဲ့ဟာမျိုးကိုကြတော့စောစောညံ့မျိုးနဲ့မီဒီယာကိုပို့ပြီးတော့ဟိုစီစစ်ဆက်ဆံခြင်းချင်းရှင်းချနိုင်တယ်လို့ပို့ပြီးတော့ပြည်နေနိုင်လို့ကျွန်တော်တို့အဲ့လိုမြင်နေပေါ့နော
်ဟုတ်ကဲ့ပါကျေးဇူးပါဆိုတော့တကယ်တော့ဆော့ဆော့ဒီဦးမြင့်ကျော်လည်းထောက်ပြသွားပါတယ်အစိုးရတို့စစ်တပ်တို့မှလည်းဒီကိုပိုင်သတင်းမီဒီယာတွေရှိနေတာပဲဟိုနောက်တစ်ခုကဒီအစိုးရတွေအရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာလွတ်လပ်ခွင့်ကလည်းအထိုက်လျောက်ရှိလာတယ်ဆိုပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအတိအမှတ်ပြောနေတာလည်းရှိပါတယ်ဒါပေမဲ့လည်းအင်တာနက်ကအခြေမြင့်မရှိတဲ့သတင်းတွေကိုယုံနေတော့မဲဆိုတော့ဒါကယုံတဲ့လူအဖြစ်လားလူလူကြားကိုသတင်းမှန်တွေဟိုရအောင်မလုပ်နိုင်တာမီဒီယာတွေမှာအဖြစ်ဖြစ်နေဟိုမီဒီယာရဲ့တာဝန်လားကိုမင်းတန်ငင်းချက်ဒီမန္တလေးကအခြေဆိုင်တဲ့သတင်းသမားတယောက်အနေနဲ့ဆွေးနွေးစီချင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့အဓိကတော့ဟိုတီတီကြီးရဲ့အစ်စ်မဟုတ်ပါဘူးညာဘာလို့လဲတီတီကြီးကတော့သတင်းအရင်ကတော့ကျွန်တော်တို့လာဒီစင်းလို့ခေါ်တဲ့ဒီဒီသတင်းစာတွေဒီဒီ channel တွေဟိုဘက်ဖြစ်နေတော့အဲ့လောက်ကတော့တာတယ်နောက်တော့သတင်းစာတွေဒီကြီးကြီးပုံရိုက်ရေးလဲပေါ်လာရဲ့အတူတူကတော့ဒီကျွန်တော်တို့ဖုန်းတွေလည်းလည်းနေလို့ပေါ့လေအတူတူနိုင်တဲ့အချိန်မှာဖုန်းနဲ့ဒီ internet ဒီ online တွေကဒုစရိုက်ရတာကြတော့ဒီမှာအလိုက်ပေါ်နေသူတို့ပြည်နယ်သတင်းတွေရောဟလာဒီတခြားလူမှုဘဝတွေအကုန်လုံးဒီဘဝတွေအကုန်လုံးသိကျုံပြီးတော့ဒီဒီ develop ပြီးနေရတယ်ဒီကရောဒီဘဝသတင်းတွေမှန်နေမှားနေစီးနေဘဝခဲနေတယ်အဓိကတော့သတင်းမှန်နေကိုသတင်းဆုတ်စီကိုထုတ်ပြန်ပြရမယ်အဓိကတော့ဝင်ရှိတဲ့သူတွေကသတင်းမှန်နေကိုခုနကပြောလို့ဘယ်လိုလဲဒီဒီလက်ထဲရောက်တော့ဒါထုတ်ပြန်ပေးနေဖို့ပေါ့ဗျာအဲ့တော့အဲ့ဒါထုတ်ပြန်ပေးနေဖို့ဘဝလေးတွေကဒီဒီဒီကျမ်းမာတော့ဝေဝါနေပါတယ်ဖြစ်ဖြစ်ကျွန်တော်တို့ဆိုရင်ကတော့ဘာသာရေးပြစ်တက်ကမျိုးတွေနောက်တိုင်းဒီလိုဆိုကြလားဒီနေ့မိမိနဲ့သွားရတဲ့ကာလမှာတိုက်ပြီးရဲ့အဲ့နောက်ပြန်ဆွဲတော့နိုင်တဲ့အခိစ္စမျိုးတွေပေါ့နော်နောက်တခါလူမှုကွန်ရက်ဒီပေါ်မှာအဲတင်လာတဲ့ဒရင်းဒီပေါ်မှာလည်းအခုဆိုတော့ဆိုးပါသေးတယ်ဒရင်းတွေကလားအမှန်ကအမှားတွေရောတွေ့နေတဲ့ဒရင်းမျိုးတွေအဲ့ဒါတွေကိုလည်းတိုက်ဆိုင်ရာအဓိကတောင်းဝင်ရှိတဲ့နိုင်ငံတိုင်းမီဒီယာတွေနဲ့ဒီဆက်ရတဲ့အများကြီးကမှတကယ်ပြတ်နိုင်တဲ့ဒရင်းကော်နာကြီးတွေကတော့ဒါတွေကိုတိလေပြင်းနေနေချိပြီးရအောင်နဲ့အချိန်ကြီးပုံနဲ့နည်းနည်းနဲ့ပြစ်နိုင်ပါလေအဲ့ဒီဟာတွေမှာနှောင့်နှေးနေရဒီပြစ်ချုပ်တာတွေဆိုလို့ကျတော့ဒါဒီလိုကတော့ရရတဲ့ဒရင်းဒီပေါ်မှာအဲ့ဒါလိုဒီအရမ်းမှဖြစ်နေမှာပါ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုမင်းထက်ညဉ့်ညံ့လဲထောက်ပြသွားပါတယ်ဒီတကယ်တော့မြန်မာနိုင်ငံမှာအင်တာနက်သုံးတဲ့သူအများစုဆိုတာဟိုလက်ကင်ဖုန်းနေနဲ့သုံးတာများပါတယ်ဟိုသတင်းတို့ဘာလို့ဆိုရင်လဲ Facebook ပေါ်ကနေပဲကြည့်ကြတာများတယ်ဟိုချမ်းသာတဲ့အတိုင်းပြည်ဖွံ့ဖြိုးတဲ့အတိုင်းပြည်မှာလို့တော့ဟိုလူတိုင်းကလည်းကွန်ပျူတာတွေအင်တာနက်တွေကိုမသုံးနိုင်ကြဘူးနောက်ပြီးတော့လွတ်လပ်တဲ့ရုပ်သံမီဒီယာတွေကလည်းအားမကောင်းဘူးဆိုတော့ဟိုလူလူအနေနဲ့ကဒီ mainstream တွေတကယ်သတင်းမီဒီယာရေးရတဲ့လောလောကူကူနဲ့တက်တက်တတာဟိုသတင်းချက်လက်ရမယ်ဟို Facebook တို့ဘာလို့လို့အဲ့လို social media တွေကိုဟိုအားကိုးရလို့ထင်ပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဟိုမြန်မာနိုင်ငံမှာသတင်းဆက်သွယ်ရေးနည်းပညာဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့မီဒီယာအဖွဲ့ကမတ်ထိုက်ထိုက်အောင် ဟိုကျွန်တော်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးအခြေခံလူဝဲချက်တွေပြည့်စုံမှုပေါ့လေလူတိုင်းဒီကွန်ပျူတာအင်တာနက်တွေပေါ်တည်တုံးနိုင်မှုဆိုတော့လက်တလုံးမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ဒီလိုချိန်မျိုးမှာလက်တလုံးကြုံနေရတဲ့ဒီလိုပြဿနာတွေကိုဟိုဘယ်လိုမျိုးဖြေရှင်းနိုင်မလဲ
ဟုတ်ဟိုအဓိကဒီအင်တာနက်ပေါ်မှာသတင်းအမှားတွေတက်နေတာကဒါကျွန်တော်တို့ဒီမြန်မာနိုင်ငံတခုလည်းမဟုတ်ဘူးပေါ့နော်ဒီတခြားတကဘာလုံးမှာဒီတွေ့ကြုံနေရတဲ့အခုလက်တလော့အခက်ခဲပြီးတော့အင်တာနက်ရဲ့သဘောတဘာဝကကျွန်တော်တို့ဒီလူတွေရဲ့သဘောတဘာဝအရာပေါ့နော်အချက်အလက်တွေထပ်စားလို့ရှိရင်လူတွေရဲ့ဒီခံစားချက်ကိုဆုံးဆော်နိုင်တဲ့အရာတွေသတင်းတွေကိုလူတွေကပို့ပြီးတော့ယုံကြည်ကြတယ်အဲ့ဒီဟာတွေကပို့ပြီးတော့ပြန့်လွယ်ကြတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဒီအင်တာနက်ဒီတုံးတော့မယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်တို့ကဟို platform တွေနောက်အသုံးပြုတဲ့ဒီဟို platform တွေရဲ့နောက်ပြီးအသုံးပြုသူတွေရဲ့မှာလဲကျွန်တော်တို့ကကိုစီဟိုတာဝန်တွေရှိကြတယ်ဥပမာဒီ Facebook ဆိုလို့ရှိရင်ဒီတခြားနိုင်ငံတွေမှာသူကစနေပြီဟိုအသုံးပြုတဲ့အခါမှာတွေ့ရတဲ့သတင်းတွေကိုတကယ်လို့သတင်းကမှားလားမှန်လားဆိုပြီးတော့ဂျာထဲမှာချစ်ဆေးပေးတယ်ပေါ့နော်ဆိုအဖွဲလေးဟိုထားရှိလာတယ်အဲ့ဒီအဖွဲတွေကနေတစင်တကယ်လို့ဒီပတင်းကအမှားဆိုလို့ရှိရင်လည်းအမှားဆိုပြီးတော့သူတို့ဒီဟို flag လုတ်ပေးတဲ့ဟာတွေလုတ်လာကြတယ်အခုမြန်မာပြည်မှာဆိုလို့ရှိရင်လည်းအဲ့ဒီဟိုဂျာထဲကနေချစ်ဆေးပေးတဲ့အဖွဲတွေတော့မရှိပေမဲ့မြန်မာပြည်မှာဆိုလို့ရှိရင် Facebook ကတော့ဒီဝင်လိုက်တာနဲ့ပေါ့နော်ဟိုဒီဟို social media တုံးနေသူတွေကပတင်းတွေကိုဟိုတိတ်ချစစ်စစ်ပါပြီးမှရုံမှာဆိုတော့ဒီ message တွေပေါ့နော် Facebook ကနေဟိုပေါ်တဲ့ဒီ note ဟိုတို့ဒီပေါ်တဲ့ခါလေးတွေ Facebook ကနေလုတ်ပေးတာလေးတွေရှိတယ်နောက်တစ်ခုကလူတွေဟိုကိုတော်တော်ပြည့်တဲ့လူတွေကိုနိုင်ကိုရလဲပေါ့နော်ဒီကိုဒီ online ပေါ်မှာဟိုတုံးတဲ့အခါမှာကျွန်တော်တို့အနေနဲ့ဒီသတင်းဟိုအသိပညာပေါ့အဲ့ဒီသတင်းအသိပညာလဲဟို digital အသိပညာတွေလဲဒါကျွန်တော်တို့ရှိတာတင်တယ်ဆိုတော့ online ပေါ်မှာတင်တိုင်းဒါကျွန်တော်တို့ကမယုံတင်ဘူးတစ်ခုခုကိုကျမတို့ဟိုစစ်ဆေးပြီးတော့မှဒီအရင်းအမြစ်တွေစစ်ဆေးဖို့ကျမတို့ကစီးတင်တာတွေရှိတယ်နောက်ပြီးတော့ share တော့မယ်ဆိုလို့ရှိရင်လည်းတကယ်တင်အရင်းအမြစ်တွေစစ်ဆေးပြီးမှ share တင်တာတွေရှိရဲဆိုတော့ဒါကျမတို့ဒီဟိုတာဝန်ကတော့ပေါ့နော်ဒီသက်ဆိုင်ရာဒီကိုဟိုအသုံးပြုတဲ့သူတွေမှာလည်းတာဝန်ရှိတယ်လို့နောက်ပြီးတော့ကျမတို့အသုံးပြုတဲ့ platform တွေပေါ်မှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျမတို့ဒီတင်အမှန်တွေပေါ့နော်ပို့ပြီးတော့ဒီဖြန့်ပေးနိုင်တဲ့ဒီအဖွဲ့တွေ media အဖွဲ့တွေနောက်ပြီးတော့ဒီကျမတို့လို့ဒီအဖက်အဖွဲ့ကြီးတွေမှာလည်းဒီကျမတို့လောရမဲ့တာဝန်ဒီကိုကြီးရောရှိကြပါလိမ့်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်ရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်ဒီရှင့်နေဦးကျော်လင်းဖြစ်ပါတယ်ဦးကျော်လင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဒီကနေ့မေးရမှာဗျာခုနပြောလို့ပေါ့လေကျွန်တော်တို့ဒုတိယသတင်းအမှားရှိအဲ့ဒီသတင်းအမှားတို့လူတွေကတော်တော်များများနဲ့ယုံကြည်ကြုံတင်တင်နေဆိုလို့ရှိရင်ဘာလို့စီးစစ်တဲ့နိုင်ငံတော်ကဖြစ်စီအရေးကြီးတဲ့ဖွဲ့ကြီးကပြန်ပြီးဖော်ထုတ်လိုက်ဆိုပြီးတော့စီးစစ်ပြီးတော့အမှန်တရားကိုသူတို့အချိန်မီဖောက်လို့ရတယ်ဗျာအရင်တော့ကျွန်တော်တို့ချိန်ဒီသတင်းစာဆိုရှိတယ်ချိန်ဒီသတင်းစာဆိုညနေကြောင်မှဖြစ်တယ်တကယ်လို့မင်းတွေရေးကြတာကြီးပန်းနာမလို့စီးစစ်ပြီးတော့ချိန်ဒီတွေချိန်ဒီတွေဆိုကြခွန်လိုက်တော့အိုးရထောက်လိုက်ခေါ်လိုက်မလို့လူတွေအရှင်းဝပြည်သားချိန်ဒီဆိုပြီးအော်လဲလို့ရှိရင်ချိန်ဒီဟုံးလေးဝယ်ဖတ်တယ်တကယ်လို့ကလေးကမအောင်ချိန်ဒီဆိုပြည်သားညနေမိုးဆုံးကထုတ်ပြီးအရင်ပြန်အဲ့တော့ကျွန်တော်ရဲ့ပြည်သားတို့လိုပဲအခုလည်းအင်တာနက်အမှန်မဟုတ်ဖြတ်မယ်ဒီလိုအင်တာနက်နဲ့ပတ်သက်တဲ့မီဒီယာတခုဝတ်ကြည့်ကြည့်အဲ့ဒါကျွန်တော်တို့တနေ့ကိုမားတွေကိုစီစီပြီးတော့မှအမှန်ကိုပြမမယ်လူတွေကဒီအချိန်မီပေါ့ဗျာညနေဆုံးတော့မှခရင်မှအဲ့ဒီခရင်မှကိုတိုင်းပြရအားထားမယ်အင်တာနက်ကျုပ်နေလူကအားထားမယ်ဆိုအဲ့လိုခရင်အမှန်လို့ပြီးရင်ကျွန်တော်တိုင်းပြခရင်မှဒုက္ခဝေးမှာပေါ့ဗျာကျွန်တော်တို့ကမချစ်ပြပါလေ
ဟုတ်ကဲ့ကျေးဇူးပါအခုကျော်လေးအခုကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုအီးမေးလ် Facebook တရားနေပေးပို့ထားတဲ့စာတချို့ကိုလည်းပေါ်ပြခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကိုကြီးဆိုတဲ့ Facebook ကစာနားလောက်ဖတ်ပြပေးပါဦး
ဟုတ်ကဲ့ပါရှင်ဒီကိစ္စကလွယ်လွယ်လေးပါ Facebook ပေါ်မှာလည်း 7day တို့လို Mizima တို့လို 11 တို့လို့သတင်းဌာနတွေကလည်းတင်နေရရှိပါတယ်ဒီတော့အစိုးရနဲ့သတင်းဌာနတွေနဲ့ညှိကြပေါ့ပြီးရင် Facebook ပေါ်မှာဖြင့်ဘယ်သတင်းဌာနတွေကတင်တဲ့သတင်းကိုအမှန်ယူပါလို့ပြည်သူကိုချပြသတင်းပေးလိုက်ပေါ့အဲ့ဒီလိုအစိုးရကတရားဝင်ခွင့်ပြုထားတဲ့သတင်းဌာနတွေအနေနဲ့လည်းကိုတင်တဲ့သတင်းဟာတရားရခိုင်နှုန်းမှန်ကန်ပါတယ်ဆိုတာကိုတာဝန်ယူတာဝန်ခံရမလို့ပြည်သူကိုပုံမှန်လေးနဲ့ပြောထားရင်စိတ်ချပါပြည်သူကလည်းအဲ့ဒီဌာနရဲ့သတင်းကိုပဲအမှန်ယူပါလိမ့်မယ်အခုဟာကသမရယုံပြန်ကြားရေးတို့အတိုင်းမင်ခံယုံပြန်ကြားရေးတို့ကတော့မှသတင်းကအခုတမျိုးတော့ကြတမျိုးဖြစ်နေတော့ပြည်သူကဘယ်ဟာအမှန်ယူရမှမသိဖြစ်ပြီးမြင်နေမြသတင်းလိုက်ဖတ်နေရတော့အကုန်ရောဟုန်တာပေါ့ဒီတော့မီဒီယာနဲ့အစိုးရဆွေးနွေးပြီးမီဒီယာကလည်းတာဝန်ယူမှုတာဝန်ခံမှုပြည့်နေလို့ပေါ့အစိုးရဘက်ကလည်းကိုယ်စကားကိုယ်လုပ်ရကိုတာဝန်ယူတာဝန်ခံမှု ဥပမာအစိုးရဖက်ကမားတယ်မီဒီယာကမန်းတယ်ဆိုအစိုးရခံဖို့အစိုးရကမန်းလဲနဲ့မီဒီယာကလော်လီပြီးရေးတယ်ဆိုလဲမီဒီယာကိုစော်ဖို့ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူကတော့ဒီသတင်းမှန်တဲ့သတင်းမှခေါ်ကြနိုင်အောင်ဆိုပြီးတော့ဟို Facebook ကနေအကြံပြုထားတဲ့သတင်းရှင်မှာဆိုတော့သတင်းမှားတွေဒီကောလာဟာလာတွေကိုတိုက်ဖြတ်ဖို့ဆိုရင်ဟိုသတင်းမှန်တွေလူကြားရဲ့ရောက်ဖို့ဟိုလိုလာတော့သိကြပါတယ်ဆိုတော့ဘလို့နီးလန်းနေနဲ့ဟိုသတင်းမှန်တွေလူကြားရဲ့ရောက်အောင်ဟိုလုံနိုင်မလဲဦးမြင့်ကျော်ဆွေးနွေးပြပါဦး
အလွယ်ဆုံးဆိုတာလည်းအခုလောက်တဲ့ဆုံးတစ်ခုပေါ့နော်အဲ့ဒါဘာလဲဆိုတော့ပုံမှန်သတင်းစာရှင်းလင်းပွဲတွေလုပ်ပေးဖို့ပေါ့နော်ဟိုပြည်တော်စုသူအနေနဲ့ရောဒီသန္ဓရအစိုးရတွေမှာရောပေါ့နော်နောက်ပြတော့သက်ဆိုင်ဝန်ကြီးဌာနတွေဆိုရင်လည်းသဘောကအခုတော့ဟိုကျွေးဆိုခွင့်ရှိသူတွေဟို information တင်းနေတော့ဖွဲ့ထားတယ်ဒါပေမဲ့အဲ့လူတွေကလည်းအလုံးရှုပ်နေတာတွေရဲ့အဲ့လူတွေကိုနိုင်ကိုကဟိုညွန်ကျုပ်တို့ဟုတ်လားဟိုအများရန်တင်းဝင်တော့အဲ့လူတွေကိုနိုင်ကိုကသူတို့အောက်က information နဲ့အားလုံးသူတို့လက်ထံမှာတစ်ခါလေးမရောက်နေတာရယ်ဆိုတော့အဲ့ကြေတနာတွေကအများကြီးပဲဆိုတော့ကျွန်တော်ပြောချင်တာတော့ဟိုပုံမှန်တင်းကချင်းလင်းပွဲလို့ဟာမျိုးအပတ်ရှင်လို့ဟာမျိုးတွေလောက်ပါဟိုဒီတန်ရအစိုးရလည်းဒီတန်ရအစိုးရလိုက်အဲ့လိုမျိုးလုပ်တဲ့ခါမှာဒီတန်ရမီဒီယာတွေကလည်းသူ့ data နဲ့ဆိုင်တဲ့ဟာတွေကိုအပတ်ရှင်လို့မျိုးမေးနိုင်တဲ့အခွင့်အလမ်းပေါ့အဲ့ဟိုမေးစရာမရှိရင်လည်း15မိနစ်လောက်နဲ့ပြီးသလိုမေးစရာရှိတဲ့ခါမှာလည်းတနင်္ဂနွေနေ့တိုင်းကြိုင်နေကြမှာအဲ့ဒီမီအားဖြင့်မီဒီယာကိုချက်ချင်းဒီဖြစ်ဖြစ်နေတဲ့ဟာအားလုံးကမီဒီယာပေါ်ရောက်ချင်းအားတော့မီဒီယာကိုကြိုးချင်းအားဖြင့်မီဒီယာသိတဲ့ဟာဟိုဖြည့်ချင်းအားဖြင့်တော့လည်းဒီဟာကမီဒီယာမှအမြင့်ဆုံးဖြည့်ချင်းနိုင်မဲ့ဟာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုမင်းထက်ငင်းချင်အောင်လည်းမေးချင်ပါတယ်ဆိုတော့ဒီကျွန်တော်တကယ်တော့ဒီမြန်မာနိုင်ငံမှာသတင်းလက်ခွင့်တိုးတက်လာရဆိုရင်လည်းပဲဟို access to information ပေါ့လေသတင်းအချက်လက်ရနိုင်တဲ့အပိုင်းမှာအားနည်းနေတယ်ဆိုပြီးတော့ဟိုထောက်ပြနေတာရှိရပါတယ်ဆိုတော့ဒီအစိုးရရဲ့ခုဒီနောက်ဆုံးဒီကောလာလာတွေမမှန်သတင်းတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်ထဲမှာတော့ဒီသတင်းအချက်လက်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတယ်လို့လည်းသူကတော့ရေးသားထားပါတယ်ဒါပေမဲ့လည်းသတင်းမှားတွေကောလာဟာလာတွေကိုဟိုတိုက်ဖြတ်နိုင်လောက်တဲ့အထိဟိုသတင်းထုတ်ပြန်ချက်တွေကလုံလောက်မှုရှိတယ်လို့ယူဆတာ
အဲလောလောဘူးတူပါဒါပဲဒီကောင်းတဲ့လူရဲ့သိရှိရဲ့ဒါဒီအတွက်လည်းတက်နိုင်တယ်များလားဒီကျွန်တော်သတင်းတွေကိုအမှန်ကန်အစည်းအဝေးအောင်လာဒီကြည့်တဲ့တော့တူရတော့ဒီအစိုးရလက်ထက်တော့လည်းရှိပါတယ်ဒီကြောင့်လက်ထက်မှာလည်းရှိပါတယ်တော်တော်ဒါတွေအတက်ဝင်ဖို့ဆိုရင်တော့အများကြီးလိုအပ်နေတာတွေ့ရတယ်အမှပေါ့ကျင်းအစ်မမှာတိုင်းအစ်မမှာဒီနယ်အစ်မမှာပဲရှိတယ်တက်ကြရတရားရုံးတွေမှာပြောပြတက်ကြရခမဆိုင်တွေမှာပဲရှိတယ်ရတော့ဒီလိုကြည့်ရင်ဒရင်းတို့ပြန်ရေးဖွဲ့တွေဒရင်းဒီအပတ်တလို့ရှိရင်ရှင်းနေရမယ်လားဥပဆောင်တောင်းရမယ်ဒီလိုတော့ကဒီဒရင်းမီဒီယာနဲ့ကြည့်ကြမယ်တွေဆိုတဲ့ကျွန်တော်တို့ဒရင်းမီဒီယာလောရီနဲ့ကဆက်လက်ရှိပြီးကြပါတော့တော်တော်လည်းပဲခဏဆိုင်ရတဲ့အဲ့လိုမပွင့်နေမှာရတော့ပြန်သူတို့ရဲ့အချက်ကျဲဒီမို့ကြည့်ရင်သူတို့ကအခုခုဟိုကျွန်တော်ကြော်ညာနေတဲ့ခါမျိုးမှာဒါလည်းပါသိကြပြီးပြောတာမျိုးတွေဥပမာကျရင်ဒီလျှက်စစ်နဲ့ပတ်သက်တဲ့မန္တလေးမှာလည်းလျှက်စစ်နဲ့ပတ်သက်ဒီမြန်မာပြည်ဟိုအထုံးနိုင်တယ်ဆိုတာလေးလောက်သာသူရှင်းရှင်းပဲကျန်တဲ့အပိုင်းဆိုတော့သူကခဏလေးသူတို့ကလည်းလုပ်နေမှာအားလက်ပဲဆိုတာမျိုးပေါ့နော်အဲ့တော့သိရတာကိုသတင်းဌာနတိုင်းကအလွယ်လေးလို့မလို့ဘူး။အမှမေးစရာဒီဇိုနာတန်းပြီးတဲ့ကိစ္စမျိုးတွေမှာလည်းချက်ချင်းသတင်းတွေရယူဖို့ဆိုရင်သိရတယ်။အဲ့ဒီချိန်မှာခုနကပြောတဲ့ကောလာဟာလသတင်းတွေကအများကြီးပြန့်ဆက်သွားတယ်။ဆိုတော့ဒီချိန်တွေရတယ်မှာလည်းအချိန်တစ်ခုယူရတယ်ဆိုတာလည်းကျွန်တော်တို့အတန်ပြန်နားလည်ပါတယ်။အဲ့တော့အဓိကတော့သတင်းစုစည်းသက်ဆိုင်ရာဌာနဆိုင်ရာတွေကဒီဟာတွေနဲ့ပတ်သက်လို့ရှိရင်တာဝန်ခံပြင်ရှင်းဖို့တာဝန်ခံသတင်းတွေကိုပြင်ပြင်ပြဖို့ဆိုရင်တို့မှာလည်းတာဝန်ရှိတယ်။ရတော့အပြင်တော့ဒီနေရာဓမ္မတွေကိုအခုခုစိုးရွင့်နေကြတယ်ကော။ဒါလေးတွေကခုနကသတင်းတွေမှန်မှန်များဒီလိုကတော့ဘလာလာဒီချက်ပြုတ်လို့ရှိရင်သက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေအားလည်းပဲဒီပေါ်မှာကြီးကြီးမားမားကြီးကြီးနဲ့တို့ခုနပြောတဲ့ဒီစီစဉ်နေလို့ပြောပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။အခုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူကိုလည်းအလဲပေးချင်ပါတယ်။သူကတော့နတ်မောင်မျိုးကကိုချစ်စမ်းမောင်ဖြစ်ပါတယ်။ကိုချစ်စမ်းမောင်သဘောလားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါခင်ဗျာ
။ဟုတ်ကဲ့ပါ။ကျွန်တော်ကတော့ဒီ Facebook အသုံးပြုတဲ့နေရာကဆိုရှယ်မီဒီယာဆိုရင်လည်းလူတိုင်းပေါ်မှာဖုန်းပလုံးရှိကြတယ်။အဲဒီလိုလူတိုင်းပေါ်မှာဖုန်းပလုံးရှိတဲ့လူတိုင်းပေါ်ကြီးကတရင်တစ်ခုကိုအလွယ်လင့်တစ်ခုရှင်းနိုင်တယ်ခင်ဗျ။အဲတော့ကိုပင်တဲ့တရင်ပေါ်မှာမှတ်ကံမှုရှိဖို့လို့တော့ပြောချင်တာပေါ့။နောက်တစ်ခုကသူတို့ဒီတရင်တစ်ခုတင်တဲ့နေရာမှာရည်ရွယ်ချက်ပေါ့။ဟောပြောရည်ရွယ်ချက်ကဒါခေါ်ကြရလားတကယ်အမှန်တရားကိုပြောဖို့လို့ရှင်းတာလားဒါမှမဟုတ်လို့ရှင်မလို့ရဲ့ပုံစံနဲ့ရှင်းတာလားဆိုတော့ကလည်းတကယ်ပါတဲ့ဒီပေါ်မှာပဲနေပြရအောင်ကျွန်တော်ကတော့အဲ့ဒီလိုစဉ်းစား
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ကျေးဇူးပါအဲ့တော့ကျွန်တော်တို့ဒီနောက်ထပ်ဒီချို့သောတာရှင်တချို့ပြဖို့ထားတဲ့စာရီ Facebook တွေလည်းဟိုကြားပြပြီးပေါ်ပြကြပါမယ်တယောက်ကတော့သူကစောင်းဝီသေးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ Facebook ကနေရေးထားတာပါသူကတော့ပြည်သူစစ်စစ်ကတော့တရင်အမှန်ကိုပဲသိရင်ကြတာပါတဲ့မဟုတ်မမှန်လောက်တဲ့သူတွေကြောင့်ဘာမှမယုံရဲတော့ပါဘူးတဲ့ နောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာပါဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့အင်တာနက်ကမှာဆိုရှယ်မီဒီယာတွေအသုံးများလာပါတယ်သူစိတ်ချတင်ကြင်ဟာတင်ကြတော့အကောင်းနဲ့ဆိုထုံးစံတိုင်းတွန်တွဲလက်ပါတဲ့လူမှုမီဒီယာတွေဘောကတရင်ဟာယုံကြည်စိတ်ချလို့မရပါဘူးတရားဝင်ထုတ်ဝေတဲ့သတင်းစာရေဒီယိုနဲ့ရုပ်မြင်သံကြားသတင်းတွေကိုတော့သတင်းမှန်ဖြစ်လက်ခံကြပါတယ်လူလူချားမှာသတင်းမှန်ရဖို့ဆိုရင်သတင်းတန်တာတွေအနေနဲ့မိမိသတင်းပေါ်အကောင့်တေဘယ်လတီရှိဖို့တိတ်ပြီးအရေးကြီးပါတယ်သတင်းရရင်ပြီးရောဆိုတာမျိုးမဟုတ်ဘဲခိုင်လုံတဲ့သတင်းရင်းမြစ်ကိုလည်းအခြေပြုတင်ပါတယ်စောက်တာမနိုင်ရဲ့သတင်းလွှတ်လပ်ခွင့်ကလည်းအရေးကြီးလို့နေပြန်ပါတယ်သတင်းမီဒီယာတင်တဲ့အကြောင်းတွေနောက်ပြီးသတင်းမီဒီယာဥပဒေနဲ့ဤဥပဒေတွေလည်းရှိလဲရှိမယ်ကျင်လဲကျင်လိုက်လဲလိုက်တာကျင်သာကြားနေကြပြီဆိုရင်တော့သတင်းလဲမှန်မယ်ဘာမှပြဿနာလည်းမရှိနိုင်ဘူးလို့ယူဆမိကြမှာခင်ဗျာဆိုပြီးတော့သူကရေးထားပါတယ်ဟိုနောက်တစ်ကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှပေးကြပါတယ်။သူကတော့ဥကျော်လင်းမှာကြံကင်းမျိုးကဥကျော်လင်းရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်အောင်ပါ
။ဆိုရှယ်မီဒီယာကတက်လာတဲ့သတင်းတွေဟာအစိုးရကိုကမောက်ကမဖြစ်အောင်လုပ်နေတယ်လို့ဆွဆွဲတာကတော့ဒီမိုကရေစီအစိုးရတဲ့အနေနဲ့မပြောတင်ဘူးလို့ထင်ပါတယ်။ဒီလိုသတင်းမျိုးတွေကိုအတိုက်ခံဘဝတော်ကတော့ဒီလိုမျိုးပြောမှာမဟုတ်တော့ပါဘူး။ဆိုရှယ်မီဒီယာကထိန်းချုပ်ဖို့ခက်ခဲတဲ့အတွက်သတင်းမှရောသတင်းမှန်ပါချက်ချင်းတက်လာမှာပါ။သတင်းတစ်ပုဒ်ကိုထုတ်လွှင့်ဖို့လိုက်နာရမယ့်စီကံတွေသူကအပြည့်အဝလိုက်နာမှာမဟုတ်ပါဘူး။သူ့သဘောတဘာဝကိုကမှမှမှန်မှန်ချက်ချင်းတင်ရတာပါ။သတင်းမှအတီးပြုတ်ကျင်သူတွေကတော့ VOA, BBC, RFA, DVB သတင်းဌာနကြီးတွေကထုတ်လွှင့်ပြီးဆိုမှလက်ခံကြမှာပါ။ဆိုရှယ်မီဒီယာမှာပါတိုင်းလဲအားလုံးကအမှန်ကြီးမဟုတ်တလို့အမှားကြီးပဲလဲမဟုတ်တော့ပါဘူး။ဒါပေမဲ့အစိုးရကိုအတင်းများဆုံးနဲ့အောက်ခြေထိထိရောက်ရောက်အတိပေးနိုင်တာကတော့ဆိုရှယ်မီဒီယာပါပဲ။ဆိုရှယ်မီဒီယာကျေးဇူးကြောင့်အစိုးရနဲ့အုပ်ချုပ်သူအဆင့်တွေဟာအောက်ခြေအထိစဉ်ကြည့်ရမလို့တော့ပဲအောက်ခြေကအဖြစ်အပျက်တွေကိုချက်ချင်းသိနိုင်ခွင့်ရခဲ့ကြတာပါဆိုရှယ်မီဒီယာကအားနည်းချက်တွေရှိနေပေမဲ့အားသာချက်တွေကလည်းအများကြီးရှိနေတာမို့ဆိုရှယ်မီဒီယာပါဝင်ပုဂ္ဂလိကမီဒီယာအခန်းကဏ္ဍကိုအပြည့်အဝအားပေးဖို့အစိုးရကောင်တရားရဲ့တာဝန်ပဲဖြစ်ပါတယ်အာဏာရှင်စနစ်ကလိုမီဒီယာတွေကိုအပြစ်တင်နေမယ့်အစားအစိုးရကိုထောက်ပြဝေဖန်ဖို့တက်တက်ကြွကြွအားပေးသင့်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဒီဥကျော်လင်းကြံငင်းမျိုးပဲဖြစ်ပါတယ်သူကတော့ဒီဆိုရှယ်မီဒီယာတွေကပြဿနာရှိရဆိုရင်လည်းအားတာချက်တွေရှိနေတာကိုထောက်ပြထားတာပါဟိုတရင်မားကြီးကောလာဟလာတွေတိုက်ဖြစ်တဲ့နေရာမှာအစိုးရအနေနဲ့လွတ်လပ်တဲ့တရင်မီဒီယာတွေအားကောင်းအားပေးဖို့လိုတယ်ဆိုတာကိုလည်းသူကထောက်ပြထားပါတယ်ဒါတော့ဆက်စပ်ဟိုဥမြင့်ကျော်လည်းထောက်ပြသွားရရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဟိုနီးပညာလုပ်ငန်းတွေနဲ့ကျွမ်းကျင်တဲ့ဒီမှာထက်ထက်အောင်ကျွန်တော်မေးချင်တာတခုကတော့ကျွန်တော်တို့ဒီဆိုရှယ်မီဒီယာတွေအားတာချက်တွေရှိနေတာနဲ့ကျွန်တော်တို့ကဒီအကျိုးရှိအောင်မတုံးနိုင်ပဲဖြစ်နေရတာဘလို့ပြဿနာမျိုးရှိနေလို့လဲဘလို့စိန်ခေါ်ချက်တွေရှိနေလို့လဲ
ဟိုဟိုဆိုရှယ်မီဒီယာပေါ်မှာကဒီတခုတစ်တင်တာဆိုရှယ်မီဒီယာကဒါကျမတို့ကဟို user generated content ပေါ့နော်အသုံးပြုတဲ့သူကိုယ်တိုင်ဖန်တီးရေးသားနိုင်တဲ့ online platform တွေလို့ခေါ်တယ်အဲ့ဒီ online platform တွေဖြစ်တဲ့အတွက်ဟိုတုံးတဲ့သူတွေကကိုယ်ပိုင်သူတင်ချင်တာတွေတင်ပါပဲရေးချင်တာတွေရေးပါပဲဟိုဒါကတော့သူ့ရဲ့ဒီဟိုရေးပိုင်ခွင့်လောက်ပိုင်ခွင့်ပေါ့နော်ဆိုအဲ့ဒီဟာအတွက်ဟိုတို့ကျမတို့အဲ့ဒီအပိုင်းရှိတယ်လို့သုံးတဲ့သူတွေကိုနိုင်ကြလဲပေါ့နော်ဒီဟာကအသုံးပြုတဲ့သူတွေကိုယ်တိုင်ရေးတဲ့ဆိုတဲ့ဟာကိုသူတို့တွေသိမှဒီ social media ပေါ်မှာတွေ့ရတဲ့ဒီသတင်းတွေတွေ့ရတဲ့အကြောင်းအရာတွေကိုဒီကျမတို့ကချစ်ချိန်ပြီးတော့ယုံရမယ်ဆိုတဲ့အသိအရရှိရမှာလေဆိုတော့ခုနပြောသလိုလူတွေဘလို့သုံးတာတော့သူတို့ရဲ့ဟိုရွေးချယ်မှုအကြောင်းပေါ့နော်ဒါပေမဲ့ဒီဘက်တစ်ဖက်မှာလည်းဒါကျမတို့ကအဲ့ဒီရဲ့တက်ရောက်မှုတွေအများကြီးများနေတာကဒီ social media ရဲ့အလုပ်လုပ်ပုံလေးနောက်ဒီလူမှုကွန်ရက်တွေရဲ့ဒီသဘောကိုကျမတို့တွေအနေနဲ့နည်းနည်းလေးဟိုသဘောပေါက်ပုံလေးတွေနည်းနည်းလိုအပ်နေတာလေးတွေအကြောင်းဒီလိုမျိုးဒီပြဿနာလေးတွေဖြစ်နေတယ်လို့ကျမယူဆတယ်ရှင့်
โอเคကျေးဇူးပါဆိုတော့ကျွန်တော်မတက်တော့ဆိုတော့ကျွန်တော်တို့ကဒီအခုဒီဆိုရှယ်မီဒီယာအန်ဒီရဟိုအစိုးရစိုးရင်တလောက်ပေါ့လေဒီတိုင်းပြည်မှာတကယ်အလိုဟိုအပြောင်းလဲတွေကိုထိခိုက်နိုင်တဲ့အထိဟိုလက်တလောချင်းတွေမှာစိုးရင်စရာအခြေအနေမျိုးရှိနေလား
ဟုတ်ဟိုကကျမတို့ဒီအလူမှုကွန်ရက်တွေကြောင့်ပေါ့နော်ကျမတို့ကတစ်ဖက်မှာခုနဒီခုနဆိုဝင်ဆွေးနွေးရတဲ့ဆရာတယောက်ပြောသလိုပေါ့နော်ဒီကျမတို့ဒီတည်အမှားတွေနောက်ကောလာဟလာတွေအများကြီးပဲပြက်နိုင်တယ်ဒါအပြင်တကယ်လို့ဒီအသုံးပြုတဲ့သူတွေကိုနိုင်ကိုကဒါကျမတို့ကပို့ပြီးတော့ဒီဟိုကောင်းတဲ့ဘက်ကနေပို့ပြီးတော့တုံးနိုင်နေဆိုလို့ရှိရင်တော့ဒီမကောင်းတဲ့ဘက်ကနေပြီးတော့လာတဲ့တည်အမှားတွေတည်တူတွေဒါကျမတို့ကပြန်ပြီးတော့ဟိုကျမတို့ကပြန်ပြီးတော့တုံးကျန်နိုင်နဲ့တိုက်ခိုက်နိုင်တယ်အဓိကကတော့ဟိုအကောင်းတဲ့ဘက်တွေကနေပြီးတော့ဟိုပို့ပြီးတော့လူတွေညာတုံးလို့ရတယ်တုံးလို့နိုင်တယ်နောက်ပြီးအသုံးပြုတတ်ဖို့ကျမတို့ဘက်ကနေပြီးတော့ပံ့ပိုးပေးနိုင်တယ်ဆိုလို့ရှင်တော့ဒီပြဿနာတော့ကျမတို့ဖြေရှင်းနိုင်မှာမယ်ခုနအစိုးရပြောသလိုလူမှုကွန်ရက်ကြောင့်ဒီအစိုးရရဲ့ဒီလုပ်ငန်းတွေအနှောက်အယှက်ဖြစ်စေတယ်ဆိုရဲဟာတော့ကျမသဘောမတူဘူးရှင်
ဟုတ်ကဲ့ပါဆိုတော့ဒါလည်းကိုမြင့်ကျော်လည်းပြောတော့ပါတယ်ဟိုကိုဘယ်လိုပြောမလဲဆိုတော့ဟိုအခုလိုမျိုးပေါ့လေဟို ဒီအရေးယူတာကသူကထောက်ပြချက်ထဲမှာလည်းပြောထားတာဒီတည်သေးဥရီနဲ့အရေးယူကိုဆက်လက်ဆောင်ရနေတယ်ဆိုတော့ဒီလိုမျိုးပေါ်လေဟိုအရေးယူရဲ့ကိုင်းနဲ့တွေ့ရဆိုလို့ရှိရင်အခုဟိုအစောပိုင်းမှာပဲကျွန်တော်တို့ electronic ဥရီလိုမျိုးပေါ်လေပြဿနာရှိရင်ဥရီမျိုးတွေရှိနေဆိုတော့တကယ်လို့အဲ့လိုကိုမြင့်ကျော်ဆွေးနွေးစီရင်တာဟိုတကယ်လို့အဲ့လိုအရေးယူရပြီးပါလို့မယ်ဆိုရင်ရောဘလို့အပိုင်းမျိုးနဲ့ဟိုပေါ်လေတတိကြီးကအရေးယူယူတင်တာမျိုးရှိတယ်တခြားကြောင့်မဟုတ်ပါဘူးကျွန်တော်တို့ကဥမာဥရီရတခါကြီးကျတော့အရင်အဲ့လိုကိုကျောင်းချေချေမြင့်မြင့်ကြီးအထက်ပြပွင့်ထားတယ်ဆိုလို့ရှိရင်အရေးယူတာဟိုလိုရင်းမရောက်ဘဲနဲ့ဟိုကိုလိုလိုအာနာပါနီကတောင်းနေတဲ့လက်နဲ့တခုဟိုဖြစ်လာနေတဲ့အနေမျိုးလည်းရှိနိုင်တယ်လို့ထင်ပါတယ်ကိုမြင့်ကျော်ဆွေးနွေးပြပါဦးဟု
တ်ကျွန်တော်မြင်မှာတော့ဒီဆိုရှယ်မီဒီယာပေါ်မှာဟိုရေးကြတယ်ပေါ့နော်ဟိုအွန်လိုင်းပေါ်မှာရေးကြတယ်ဆိုရှယ်မီဒီယာအဲ့ဒီဟာဒီမှာဘလူဟာမျိုးကိုအရေးယူတာမျိုးကျွန်တော်တို့ကဟိုသဘောတူလဲဆိုတော့ဥပမာဘာသာရေးလူမျိုးရေးဒီမှာအကျန်းဖက်ဖို့လှုံ့ဆော်တဲ့ဟာမျိုးတွေတော့အရေးယူဟုတ်တော့ဒီကမျိုးကျွန်တော်တို့ကသဘောတူပါတယ်။ဒါဆိုတော့ဒါကတော့ဟိုတမင်တကာလောက်ဆောင်တာမတော်တဆဟိုလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လည်းမဟုတ်ဘူးလို့ဒီရဲနောက်ွယ်မှာဟိုတခြားသောရည်ရွယ်ချက်တွေရှိပါမရှိနေတယ်ပေါ့နော်။ဆိုတော့အဲ့ဒါမျိုးကိုတော့ဖော်ထုတ်နိုင်ရင်ဖော်ထုတ်ပြီးတော့အရေးယူတာမျိုးကျွန်တော်တို့အရင်စဉ်းစားချိုးအပ်လက်ထက်ကလေးကကိုကကျွန်တော်တို့အတိုက်တွန်းတယ်တိုးတော်လဲဟိုဒီလောက်ကြီးအရေးယူတာမရှိဘူး။တခါလေးမှဟိုခေါင်းဆောင်တွေကိုပြောဆိုရတာမျိုးတွေရေးယူတာဒါကတော့ဟိုပေါ်ထုတ်ကြတယ်ရှာဖွေလဲရှာဖွေနိုင်ကြတယ်ပေါ်ထုတ်လဲပေါ်ထုတ်နိုင်တယ်အဲ့ဒါမျိုးကိုကျွန်တော်တို့ကဒီလောက်ကြီးအာမပြေအဲ့ဒါတော့တကယ်တမ်းကျရင်တော့ဟိုအမနာပပြောဆိုတာလောက်ကတော့ဟိုအစိုးရအနေနဲ့ကအကြီးထူဖို့လိုတာပေါ့နော်ဟိုနိုင်ငံခေါင်းဆောင်ပဲဖြစ်ဖြစ်တက်မလို့ပဲဖြစ်ဖြစ်အဲ့လောက်ကတော့ညီထူဖို့လိုတယ်ဒါပေမဲ့ဟိုလူမှုတိုင်းဝိုင်းကိုစူပူအောင်လို့အကျန်းသက်ဖို့တက်ဖြတ်ဖို့လို့အဲ့လိုလုပ်ဆောင်မှုမျိုးတော့အရေးယူတာမျိုးတော့သဘောတူပါတယ်အဲ့လိုမှမဟုတ်ပဲနဲ့ဟိုအစိုးရဖွဲ့ကိုဟာမတည်ငြိမ်ဖြစ်အောင်လုပ်တယ်ဆိုတော့ညီပြားဆန်တဲ့အဲ့လိုဆွတ်ဆဲချက်မျိုးနဲ့ဟိုတန်ပြလိုမျိုးပြစ်တယ်နေပြီးအများကြီးပေးတဲ့ဟာမျိုးကတော့အားလုံးကိုကြောက်ရွံ့နေတဲ့ဟိုဆက်ရောက်မှုမျိုးဖြစ်ပြီးတော့ဒီဟာကဟို freedom of expression ဝေဖန်ကြောက်ပြတဲ့ဟာမျိုးကိုပါဟိုနှုတ်ဆက်နေနိုင်တဲ့ဟိုတက်ရောက်မှုရှိတော့အဲ့ဒါမျိုးတော့ကျွန်တော်တို့ကသဘောမတူရေးချင်နေတဲ့လုပ်ဖြစ်လာတော့တကယ်တမ်းကျတော့ media အသုံးလုံးလို့ပြောမှာ media literacy ပေါ့အ
ဲ့
မှာနိုင်ငံသားတွေ
ဟုတ်ကဲ့ကိုမြင့်ချော်ကျေးဇူးပါကျွန်တော်ဆွေးနွေးပွဲရတဲ့အချိန်ဘယ်လောက်ပဲရတဲ့အတွက
်
ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ဒင်းစားဆရာဦးမြင့်ချော်ကိုမင်းထက်ငင်းချင်းမထက်ထက်အောင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ